အမေရိကန်နိုင်ငံဝန်ကြီးဌာနနိုင်ငံရေးအလက်ထောက်ဝန်ကြီးဒေးဗစ်ဟေးဟာရှစ်လကျော်မှမြန်မာနိုင်ငံကိုတွားရောက်ပြီးနိုင်ငံရေးလွတ်ခွင့်ရင်းနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာခဲ့ခတ်ဖို့စီစဉ်ထားပါတယ်။မေလ10ရက်နေ့ကနေ၃ရက်နေ့ထိတွားရောက်မှခီးစဉ်တွင်မြန်မာစုကတာဝန်ရှိသူတွေအရက်ပဲလူမှုဖွဲ့စည်းရေးခေါင်းဆောင်တွေနဲ့ပြည်ဆောင်မှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါ။ပြည်ဆောင်ရမှာမြန်မာနိုင်ငံကဒီမိုကရေစီအတွင်းကူးပြောင်းရေးပြည်ပခတ်တွေဆုံးသက်ရေးငင်းကြဲနဲ့မြို့သားပြည်နယ်တည်ငြိမ်ရေးကြိုးပမ်းမှုရအောင်မြင်ရေးအခါဒီနေ့ကလူသားရေးစာနာမှုနဲ့လူခွေရေးဆိုင်ရာအချက်အလက်ကိုဖြည့်ဆည်းရေးကိစ္စတွေအာရုံစိုက်ဆွေးနွေးကြမယ်လို့လည်းဖော်ပြထားပါရဲ့။ဝန်ကြီးချုပ်ရဲ့အာရှခီးစဉ်ဖြစ်မြန်မာနိုင်ငံအဖြစ်ထိုင်း၊အင်ဒိုနီးရှား၊ဂျပန်နိုင်ငံတွေကိုလည်းတွားရောက်မှာပါ။ခီးစဉ်အစဖြစ်ခီးစဉ်တက်မှာအင်ဒိုနီးရှားနိုင်ငံကိုတွားတဲ့အခါမှာတော့အစိုးရတောင်းရှိသူတွေအရက်တက်ဖွဲ့စည်းပြီးလူငယ်ကောင်းဆောင်တွေနဲ့တွေ့မှာဖြစ်ပါရဲ့။အင်ဒိုနီးရှားနိုင်ငံအပြီးထိုင်းနိုင်ငံခီးစဉ်မှာတော့နိုင်ငံဆက်ဆံရေးဒေသနဲ့အာဆီယံအသင်းဆက်ဆံရေးကိစ္စတွေကိုဆွေးနွေးသွားဖို့ရှိတယ်လို့ခီးစဉ်နောက်ဆုံးဖြစ်ဂျပန်နိုင်ငံကိုတွားတဲ့အခါမှာတော့ဂျပန်စုကတောင်းရင်ရှိတွေနဲ့တွေ့ဆုံပြီးအမေရိကန်၊ဂျပန်မှာမိတ်ဆန်ရေးအပြန်အလှန်ကြိုးစီးပွားဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့လည်းနိုင်ငံချင်းဥက္ကဋ္ဌရဲ့ကြေညာချက်မှာဖော်ပြထားပါတယ်။